တော်ရရှိမြတ်ခင်ဗျာဖះရှင်ဟာလူသားတွေကိုဝေဒနာပေးတော်မူပါတယ်မေတ္တာတော်ရှင်ဆိုပြီးလူသားတွေကိုဝေဒနာတွေပေးရကောင်းလားလို့မကြည်မနှက်ဖြင့်ဒေါသအမျက်ချောင်းချောင်းထွက်ကြတဲ့သူတွေအမြောက်အများရှိကြပါတယ်ဘာကြောင့်များဖះရှင်ဟာလူသားတွေကိုထိခိုက်နာကျင်စေရတာလဲအကြောင်းရင်းအထောက်အထားအခိုင်အလုံးအထင်ရှားတွေးရမှာဖြစ်တဲ့ဖះရှင်ရဲ့နှုတ်ကပတ်တော်များခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိကျမ်းအခန်းကြီးလေးအခန်းငယ်၄ကနေအခန်းငယ်၈အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ဝေဒနာတွေပေးယုံမကညှင်းမှနှိပ်စက်ပြီးအဝေးကိုနှင်ထုတ်ခဲ့ပါတယ်။ဒီအတိုင်းပြစ်ထားတော်မူပါသလား။ဘယ်လိုပြုတော်မူပြန်သလဲဆိုတာမိခာနာဂတိကျမ်းခန်းကြီးလေးအခန်းငယ်၄ကနေအခန်းငယ်၈အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှဖြစ်ပါတယ်။
သင်သိရသောတမန်ကျမ်းရဲ့မိတ်ဆွေတို့တရှင်အပေါင်းတို့ခမညာအဖထာဝရမြတ်စွာဘုရားဤနေရဆိုတဲ့နောက်ဆုံးသောကတ်ကာလတရားစီရင်ရာကာလထို့နောက်တစ်ဆက်တည်းဆက်လက်တည်ရှိလာမယ့်နိုင်ငံတော်တည်ထောင်ဖို့ရန်အတွက်သခင်ကိုယ်တော်တိုင်ကြွလာတော်မူခြင်းဆိုတဲ့အလွန်ကောင်းမြတ်လှပါသောကျေးဇူးတော်နဲ့ဂုဏ်တော်တို့ပြည့်စုံရအချိန်ကာလအကြောင်းကိုတော့ပြီးခဲ့တဲ့သင်ခန်းစာတွေမှာကျွန်တော်တို့ကြားနာပြီးခဲ့ကြရပါပြီမှန်ပါ रे အိမ်မက်ဆန်လှပါသောအနာဂတ်ကာလရဲ့ကောင်းမြတ်သောမြင်ကွင်းယူပါယုံအပေါင်းတို့ကိုကျွန်တော်မိတ်ဆွေတို့ယုံကြည်သူများအတွေ့မိခာအနာဂတိမှတဆင့်အဖဖျားသခင်ဟာအခုလိုကျွန်တော်ကိုဖော်ပြပေးခဲ့ခြင်းပဲဖြစ်ပါလေ။နောက်ဆုံးသောကာလ၌ထာဝရဘုရား၏အိမ်တော်တည်သောတောင်သည်တောင်ကြီးတောင်ငယ်တို့၏ထိပ်ပေါ်မှချီးမြှောက်၍တည်လိမ့်မည်။ခတ်သိမ်းသောလူစုတို့သည်ထိုတောင်သို့စီးဝေးကြလိမ့်မည်။များပြားသောလူမျိုးတို့ကလည်းလာကြလော့။ထာဝရဘုရား၏တောင်တော်ယာကုပ်အမျိုး၏ဖျားသခင်အိမ်တော်သို့တက်သွားကြကုန်အံလန်ခยีတော်တို့ကိုပြသသွန်သင်တော်မူ၍ငါတို့သည်ခြေတော်ရာသို့လိုက်သွားကြမည်ဟုခยีသွားဖြင့်ပြောဆိုကြလိမ့်မည်တရားတော်သည်ဇိယုန်တောင်မှ၎င်းထာဝရဖျား၏နှုတ်ကပတ်တော်သည်ယေရုရှလင်မြို့မှ၎င်းပေါ်ထွက်လိမ့်မည်ထာဝရဖျားသည်များပြားသောလူတို့တွင်တရားစီရင်၍ဝေးစွာနေလျက်အာကြီးသောလူမျိုးတို့ကိုဆုံးမတော်မူသဖြင့်သူတို့ဓာလက်နဲ့များကိုထွန်သွားဖြစ်စေခြင်းဟာ၎င်းလှံများကိုတစင်းဖြစ်စေခြင်းဟာ၎င်းထုလုပ်ကြလိမ့်မည်တပီးကိုတပီးစစ်မတိုက်စစ်အတက်ကိုလည်းနောက်တဖန်မသိင်ရကြတနည်းအတိတ်ပဲပြန်ဆိုရမယ်ဆိုရင်တော့ထောင်လွှားမာနခွာချ၍အနန္တမေတ္တာခံယူရဆိုတဲ့အံ့ဩပွေသောအချိန်ကာလလို့ကျွန်တော်တွက်ဆမိပါတယ်ဟုတ်ပါတယ်အနန္တတကုရှင်အဖဖျားသခင်ပြင်ဆင်သောကာလဖြစ်ပါလေအဖဖျားသခင်ပေးသနာလိုက်သောအကျွင့်မဲ့ပြည့်စုံသည့်ဒုက္ခချမ်းသာပုံရဲ့တင်ကြိုဖော်ပြရာအနာဂတ်ကာလသာလျှင်ဖြစ်တယ်ဆိုရကိုကျွန်တော်နားလည်ထားဖို့ရန်မိခအနာဂတိဖော်ပြပေးခဲ့ခြင်းဖြစ်ပါလေဒါပေမဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့အခုအချိန်ကာလနဲ့တော့ဘာစုဘာမှမဆိုင်လှမ်းမြော်တွေးဆကတ်ကာလမှအဖပြင်ဆင်ခစ်သစ်ပင်ဆိုပြီးတော့ကျွန်တော်တို့တွေးတောခံယူနိုင်မှခံယူယုံမှတပါအခြားအတိအကျဘာစုဘာမှမသိရသောကတ်ကာလပဲဖြစ်တယ်အဖဖျားသခင်ဤနေ့ရဲ့ပဲဖြစ်တယ်ဆိုတာကိုလေကျွန်တော်တို့ခံယူနိုင်ကြဖို့ရန်အတွက်အလေးအနက်ကျွန်တော်အနေနဲ့တင်ပြပေးခဲ့ပြီးပါပြီမှန်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်တို့အတွက်အဲ့ဒီအချိန်ကာလဟာအနာဂတ်ရေးဖြစ်ယုံမှမကသေးပါဘူးနော်မတရားသောသူတို့အတွက်ကတော့အဲ့ဒီအချိန်ကာလဟာအထူးသဖြင့်ကကလာဒုက္ခဆင်းရဲခြင်းကြီးဖြစ်တယ်ဆိုရကိုကကလာဒုက္ခဆင်းရဲခြင်းခံစားရအချိန်ကာလကြီးဖြစ်တယ်ဆိုရကိုကြောက်ခမန်းလိလိကျွန်တော်တို့တွေ့ရပြီဖြစ်တဲ့အတွေ့အမင်္ဂလာပင်ဖြစ်လိမ့်အောင်မယ်ဆိုရကိုပရောဖက်ကြီးတို့ရဲ့အနာဂတ်ကျမ်းတွေမှာလည်းကျွန်တော်တို့တွေ့ကြရပြီးပါပြီအထူးသဖြင့်ပြီးခဲ့တဲ့အာမုတ်အနာဂတ်ကျမ်းဟာဘယ်လိုဖော်ပြပြီးခဲ့သလဲဆိုရကိုမိတ်ဆွေတို့မှတ်မိနေကြအောင်မယ်ထင်ပါတယ်အာမုတ်အနာဂတ်ကျမ်းအခန်းကြီး9အငယ်၁၈မှ၂၀ကိုပြန်ကြည့်ပါခသိန်းသောစပြည့်ဥယင်တို့၌လည်းမြည်တမ်းခြင်းရှိလိမ့်မည်အကြောင်းမူကားငါသည်သင်တို့အလယ်၌ရှောက်ပွားမည်ဟုထာဝရဘုရားမိန့်တော်မူ၏ထာဝရဘုရား၏နေ့ရက်ကိုတောင့်တသောသူတို့သည်အမင်္ဂလာရှိကြ၏သင်တို့သည်အဘယ်အကျိုးရှိကြလိမ့်မည်နည်းထာဝရဘုရား၏နေ့ရက်သည်သင်တို့၌လင်းသည်မဟုတ်အမိုက်ဖြစ်လိမ့်မည်လူသည်ခြင်သိရှိရာမှပြေး၍ဝန်ကိုတွေ့တကယ်သို့၎င်းအိမ်တဲသို့ဝင်၍ထရန်ကိုမှီစဉ်မွေကြိုက်တကဲ့သို့၎င်းဖြစ်လိမ့်မည်။ထာဝရဘုရား၏နေ့ရက်သည်မလင်းဘဲမိုက်လိမ့်မည်။ထွန်းလင်းခြင်းအရှင်မရှိအမိုက်သက်သက်ဖြစ်လိမ့်မည်တဲ့။ရှင်းနေတာပါပဲနော်။ အဖဖျားသခင်ပြင်ဆင်တော်မူရာအချိန်ကာလသူနှင့်သူသာပိုင်နိုင်သောအနာဂတ်လူအုံနောက်နဲ့တွေးဆလို့မှီနိုင်ပွဲမရှိသောအဲ့ဒီအချိန်ကာလတို့အစီကိုကျွန်တော်ယုံကြည်သူတွေဟာအဖဖျားသခင်ရဲ့ကျေးဇူးကရုဏာတော်ကိုသာအမိသဟေပြုပြီးတော့ခြိတက်သွားကြရမှာသာလျှင်ဖြစ်တယ်ဆိုတာကိုနားလည်ဖို့အထူးပဲအရေးကြီးပါတယ်လူရဲ့ဇာတိပဂရိစိတ်တွေအပြစ်ဒုစရိုက်တွေနဲ့တော့အဖဖျားသခင်နေ့ရက်ထဲကကတ်ကာလာဆိုတာကိုရင်ဆိုင်ကြလို့ဘယ်နည်းနဲ့မှစိတ်ချမ်းသာစရာအကြောင်းမရှိနိုင်ပါဘူးကြောက်မဲ့ဖွယ်သောအချိန်ကာလဖြစ်နေတယ်ဆိုတာကိုသဘောပေါက်ဖို့အထူးပဲလိုအပ်ပါတယ်အာမုတ်အနာဂတိဟာရှင်းလင်းပြတ်သားစွာဒီအချက်ကိုဖော်ပြပေးလိုက်တာပါမိတ်ဆွေအပေါင်းတို့အဲ့ဒီကတ်ကာလလွန်ပြီဆိုတဲ့အချိန်မှာကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဆူးမှုမှဖြစ်တဲ့ကောင်းကင်နိုင်ငံတော်ရဲ့ဘုန်းတော်ကိုဝင်စားဖို့အတွေ့ကျွန်တော်မိတ်ဆွေတို့ယုံကြည်သူတွေဟာခရစ်တော်ဤယေရှုကယုနာတော်ကိုအစင်မျှော်တလို့နေကြပါတယ်။ဟုတ်ပါတယ်။ကာလမတိုင်မီကတည်းကခရစ်တော်ဟာဝိညာဏအသင်းတော်ကိုသိမ်းဆီးပစ်လိုက်ပြီလို့ကျွန်တော်သင်သိရသောသမာကျမ်းရဲ့ယုံကြည်ချက်ကိုအကြိမ်ကြိမ်ကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာလူအဖွဲ့အစည်းတွေကများစွာသောလူသားအပေါင်းတို့ဟာလေအဲ့ဒီလိုကာလဒုက္ခဆင်းရဲခြင်းများကိုရင်ဆိုင်ပြီးသကားလားကောင်းကင်နိုင်ငံတော်တည်ထောင်ခြင်းကိုတော့မလွဲမသွေကြုံဆုံရဖို့ရှိနေလိမ့်မယ်။ဒါဟာမင်္ဂလာအပေါင်းခံ့ညောင်းသောအချိန်ပဲဖြစ်တယ်ဆိုတဲ့အချက်ကိုကျွန်တော်ဘယ်လို့မှမျက်ပွေမပြုနိုင်ပါဘူး။အခုမိခအနာဂတ်တို့ဟာဖော်ပြပါကောင်းကင်နိုင်ငံတော်ရဲ့အကြောင်းကိုမိษွေတို့ကျွန်တော်အတွေ့ကြိုတင်နမိတ်ပြုနေခြင်းဗျာဒိတ်အနာဂတ်ပေးနေခြင်းလို့ကျွန်တော်ဆိုလိုက်ပါရစေ။မိษွေတို့တရှင်အပေါင်းတို့နောက်ဆုံးသောကာလ၌ထဝရဖျားဤအင်တော်တည်သောတောင်သည်တောင်ကြီးတောင်ငယ်တို့ဤထိပ်ပေါ်မှချီးမြှောက်၍တည်လိမ့်မည်ခသိန်းသောလူစုတို့သည်ထိုတောင်သို့စီဝေကြလိမ့်မည်မိတ်ဆွေအပေါင်းတို့အလွန်ကောင်းမြတ်သောအနာဂတ်ယူပါယုံကိုစိတ်ထဲကကျွန်တော်ဖြောက်မပြစ်ကြဘဲနဲ့ကျွန်တော်ဒီကနေ့ဆက်လက်နားဆင်ဖို့ရန်ဖော်ပြလိုက်ပါသောမိခာအနာဂတ်ကျမ်းအခန်းကြီး၄အငယ်၄ကိုဆက်လက်နားဆင်ကြည့်ကြပါအောင်စို့လူအပေါင်းတို့သည်ကိုပိုင်သောစပစ်ပင်ကိုပိုင်သောသင်္ဘောတဖန်းပင်အောက်မှထိုင်ကြလိမ့်မည်ကြောက်စေသောသူတယောက်မျှမရှိရကောင်းကင်ဘုရားအရှင်ထာဝရဘုရားနှုတ်တော်တည်းအမိန့်တော်ရှိ၏မိတ်ဆွေအပေါင်းတို့ဟုတ်မှဟုတ်ပါလိစားဒီကနေ့ဣသရေလနိုင်ငံ၏နေ့စဉ်ပြုစုနေရတဲ့သမိုင်းအရာဆိုရင်တော့တခုမှမဟုတ်သေးဘူးကိုပိုင်တဲ့စပစ်ပင်ကိုပိုင်တဲ့သင်္ဘောပင်အရေးအောက်မှာငြိမ်းချမ်းစွာထိုင်ပြီးတော့မနေကြရပါဘူး။ပတ်ဝန်းကျင်အာရဗ်စစ်သုံးနိုင်ငံရဲ့အန်တီယေကိုတထိတ်ထိတ်နဲ့သူတို့စောင့်နေကြရစမြဲဖြစ်ပါလေ။ကြောက်စီရသောသူတယောက်မကသိမ့်သန်းချီသောရန်သူနိုင်ငံတွေကလက်နဲ့အမျိုးမျိုးနဲ့လူသားတွေပတ်ချာလဲလျက်ရှိနေပါလေ။ဟုတ်ပါတယ်။သူတို့ကိုယ်တိုင်ဟာလေအဖဖျားသခင်ရဲ့အနာဂတ်အတိုင်းကြင့်ကြံပြုမှုနေထိုင်နိုင်တဲ့အဆင့်ဣသရီလတွေစီမှမရှိသေးပါဘူး။အလွန်စိတ်ကနေနေလောက်အောင်ဆက်လက်ကြီးညာလိုက်တဲ့အသံတော်ကတော့ကောင်းကင်ဘုရားအရှင်ထာဝရဘုရားအမိန့်တော်ရှိ၏တဲ့အဲ့ဒီအချက်ပါမိတ်ဆွေအဲ့ဒီအချိန်ကာလဟာထာဝရဘုရားကြီးစိတ်တန်းကြကင်တွယ်မဲ့နေ့ရဲ့အချိန်ကာလဖြစ်တယ်သူကိုယ်တော်တိုင်ဒီလောကတစ်ခုလုံးကိုအလိုတော်ကြစီရင်မယ်ဆိုတဲ့အချိန်ဖြစ်တယ်ကောင်းကင်ဘုရားအရှင်ထာဝရဘုရားကြီးအမိန့်တော်ရှိ၏တဲ့မိတ်ဆွေအပေါင်းတို့ဒီအချိန်ကာလကိုစောင့်မျှော်လူသူတို့အဖို့ပြစ္ဆုတ်ပံကာလမှာကလေးကအဖဖျားကြီးအလိုတော်နဲ့အညီနေထိုင်ကြတာဟာအသက်ရှင်ကြတာဟာလက်တွေ့အကြဆုံးဖြစ်လိမ့်မယ်။သူ့အလိုတော်သူ့ရဲ့စကားတော်ကိုနားဆွင့်ထောင်ပြီးတော့သူ့စိတ်တိုင်းကျအသက်ရှင်ခြင်းသည်သာလျှင်အလုံးကြုံဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တင်ပြလိုပါ रे ။ကောင်းရာသူကတိပြည့်နှက်ရှိ၍ဂရိတော်တီယာထိုချင်းခါကိုဗျာဒိတ်တော်အတိုင်းငါစောင့်ဆိုင်လျက်မုံတိုင်းဝွင့်ရန်လောကရန်အားတရားနှင့်ရှုဆွဲမှတ်ပြုကဘဝပေါင်လန်းအောင်မြဲတမ်းကျွန်တော်အဲ့ဒီလိုဆက်ဆိုမိပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့မြေသားဘဝမှာရှင်သန်စဉ်ကာလဟာလက်တွေ့အကြဆုံးပါအဲ့ဒီလူတစ်ယောက်ဟာမြေနဲ့ဆိုင်တဲ့လောကရန်တွေကိုတော့ရှောင်လို့ဖယ်လို့ဘယ်နည်းနဲ့မှမရနိုင်ပါဘူးတမာတရားနဲ့အညီသားလျှင်ကတိရှင်သခင်ခရစ်တော်ဤလက်တော်ကိုဆွဲလျက်အကောင်းဆုံးဖြတ်ကျော်ရေးကြရမှာဖြစ်ပါ रे မိခာအနာဂတ်ကျမ်းအခန်းကြီး၄အငယ်၅ဟာအခုလိုဆက်လက်သွန်သင်ပေးလိုက်ပါ रे လူမျိုးအပေါင်းတို့သည်ကိုဆိုင်သောဖခင်ဤနာမကိုခိုလှုံလျက်ကြင့်နေတတ်ကြ၏ငါတို့မူကားကိုဆိုင်သောဖခင်ထာဝရဖခင်ဤနာမတော်ကို ကာလအစဉ်အမြဲခိုးလှုံလျက်ကျင့်နေကြမည်တဲ့ကျမ်းရဲ့အထက်အောက်ဆက်နွယ်မှုတွေကိုကြည့်ပြီးတော့ဓမ္မသုတေသည်အများစုအနေနဲ့အခုဖော်ပြချက်ဟာဣသရေလလူမျိုးတော်ကိုပဲရည်စူးတယ်လို့ခံယူကြပါတယ်ဣသရေလရဲ့အတိတ်နဲ့အနာဂတ်ကိုရည်စူးတယ်လို့ဆိုပါတယ်ဟုတ်ပါတယ် The American Standard Edition ဆိုတဲ့စာအုပ်ကြီးရဲ့ဖော်ပြချက်အရဆိုရင်ပို့ပြီးတော့ရှင်းလင်းနေပါတယ်ကို့အယူအဆွဲတွေနဲ့ကို့ဖျားတွေကိုအမျိုးမျိုးတီထွင်ကိုးကွယ်နေခဲ့တဲ့အတိတ်အချိန်နဲ့ပြောင်းပြန်ဖြစ်သွားပြီးတော့အဖဖျားသခင်ကိုသာလျှင်ကာလအစဉ်အမြဲခိုးလှုံလျက်ကျင့်နေကြမည်ဆိုတဲ့အတိတ်ပဲရှိပါတယ်ရှင်းမနေဘူးလားတစုံတစ်ခုသောအကျင့်တရားရှိရအောင်မယ်ဆိုတာကိုဖတ်ပြီးတွေ့ရတဲ့သဘောပဲပြီးခဲ့တဲ့သင်ခန်းစာမှာတွေ့ကြတဲ့ကတရားတော်ဆိုတဲ့ law ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ law ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အငယ်နှစ်မှာကျွန်တော်တို့တွေ့ကြရတယ်အဲ့ဒီအချက်ကိုမိတ်ဆွေတို့မှတ်မိကြအောင်မယ်လို့လည်းကျွန်တော်အောက်မိပါတယ်များပြားသောလူမျိုးတို့ကလည်းလာကြလောထာဝရဖျားဤတောင်းတော်ရာကုတ်အမျိုးဤဖျားသခင်အိမ်တော်သို့တက်သွားကြကုန်အံ့လန်ခยีတော်တို့ကိုပြတ်သသွန်သင်တော်မူ၍ငါတို့သည်ခြေတော်ရာသို့လိုက်သွားကြမည်ဟုခยีသွားလျက်ပြောဆိုကြလိမ့်မည်တရားတော်သည်စီယုန်တောင်မှ၎င်းထာဝရဖျားဤနှုတ်ကပတ်တော်သည်ယေရုရှလင်မြို့မှ၎င်းပေါ်ထွက်လိမ့်မည်တဲ့အဲ့ဒီအထက်ကတရားတော်ဆရာဟာလောကိုဆိုလိုခြင်းဖြစ်တယ်အဲ့ဒီလောသို့မဟုတ်ဥပဒေသို့မဟုတ်တရားတော်ဆိုရာရေယေစီလအနာဂတိကျမ်းကဖော်ပြခြင်းအရာတွေ့ရတဲ့ဒါဝိဒ်ကိုစားပြုမင်းသားပေါ်ထွန်းခြင်းတို့ရစ်ပူဇော်မှုတို့ဆိုရာတွေဟာကောင်းကင်သစ်နဲ့မြေကြီးသစ်ခင့်မှရှိလိမ့်အောင်မယ်ဆိုတဲ့အချက်တွေနဲ့ကိုက်ညှိကြည့်ရင်ဒါဟာထူးခြားချက်ကြီးဖြစ်တယ်အံ့ဩပွေဖြစ်၍ဆုတောင်းလျက်အပြေရှာရစေသောအပိုင်ကျွန်တော်ဤအုံနှောက်နဲ့တွေးခေါ်လို့မမိနိုင်တဲ့အပိုင်းတွေဖြစ်တယ်ဆိုတာကိုကျွန်တော်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်မိခာအနာဂတိကျမ်းအခန်းကြီး4အငယ်6ထာဝရဘုရားမိန့်တော်မူသီကထိုကာလ၌ခြေဆွန့်သောသူကိုငါခေါ်မည်နှင်းထုတ်ခြင်းကိုခံရသောသူငါနှင်းဆဲဘူးသောသူတို့ကိုငါစုဝေးစေမည်ထိုကာလလို့ဆက်ပြီးတော့ဖော်ပြထားတဲ့အတွေ့ကတ်ကာလအလွန်ကောင်းကင်နိုင်ငံတော်မြေပေါ်မှာတီထောင်ခြင်းပဲလို့ကျွန်တော်တို့မြင်ရပါတယ်။ခြေစွန့်တော်သူ၊နှင်းထုတ်ခြင်းကိုခံရတော်သူ၊ငါနှင်းဆဲဘူးတော်သူတို့တဲ့။အဲ့ဒီဝေဒနာဒုက္ခတွေတွေလောကရန်ဆင်းရဲခြင်းကိုခံစားရသူတွေကိုပြန်ပြီးတော့ငါစီဝေးစေမယ်တဲ့။မိတ်ဆွေအပေါင်းတို့အဖဖခင်သခင်ဟာနော်ပြက်ပြက်သားသားကြီးပဲကြီးညာလိုက်တယ်။ဝေဒနာတွေကိုငါပေးတယ်တဲ့။စိတ်မကောင်းစရာတော့အမှန်ပဲ။ဒါမဲ့ပါစုပါမမတတ်နိုင်ဘူးယေရမိမိတန်းစကားအခန်းကြီး2အငယ်4နဲ့5ကိုလေ့လာကြည့်ပါယံသူကဲ့သို့လေးကိုတင်လျက်ယံဘက်ပြုသောသူကဲ့သို့လက်ရလက်ကိုချီကျွားလျက်တင့်တယ်ခြင်းအသရေရှိသောသူအပေါင်းတို့ကိုသတ်တော်မူပြီဇီးုံတို့သမီးဤနေရာတဲပေါ်မှာမိခဲ့သူသောအမျက်တော်ကိုသွန်းလောင်းတော်မူ၏ထာဝရဘုရားသည်ယံဘက်ပြု၍ဣသရေလအမျိုးကို၎င်းဘုံပိမ့်မှန်အပေါင်းတို့ကို၎င်းမြို့တော်မူပြီရဲရိုက်တို့ကိုဖြိုချဖြစ်တော်မူပြီးယူရသူတို့သမီးငိုကြွေးမြည်တမ်းသောအကြောင်းတို့ကိုများပြားစေတော်မူပြီးတဲ့မိတ်ဆွေအပေါင်းတို့အဖဖခင်သခင်စီရင်တဲ့အမှုကျွန်တော်ဘာဆိုပါမှမတတ်နိုင်ပါဘူးသူ့ကိုကြောခိုင်းတော်လှန်ပုန်ကန်းပြီးတော့သူ့စကားကိုနားမထောင်ခဲ့တဲ့အတွက်သူ့အပြစ်ပေးခဲ့တဲ့တွေကိုသမိုင်းစာမျက်နှာတွေမှာမရေမတွက်နိုင်အောင်တွေ့ရပါတယ်နှုတ်ကပတ်တော်ရဲ့တရားဟောရာကျမ်းတွေမှာဆိုရင်သူ့စကားကိုနားထောင်ကြပါသူ့ကောင်းကြီးတွေအများကြီးပေးမယ်တစ်ချိန်တည်းမှာပဲသူ့စကားကိုပြစ်ပယ်ဘယ်လိုပဲလို့အပြစ်စီရင်မယ်ဆိုတာတွေ့ကိုကျွန်တော်တို့ကြက်သိမ်းမွေးညင်းထကျင်စရာကောင်းလောက်အောင်ပြန်ပြီးတော့တွေ့နိုင်ပါ रे မိတ်ဆွေအပေါင်းတို့ဟစ်တလာရဲ့လူသက်ကွင်းအော့စ်ဝစ်ကနေပြီးတော့မသေးကောင်းမပြောက်ကောင်းလွတ်မြောက်လာတဲ့ဂျူးတယောက်ကိုယ့်လူမျိုးတွေကိုသတ်တဲ့ဖះဘာဖះလဲတော်ပြီငါမယုံတော့ဘူးဆိုပြီးတော့ပေါက်ဆက်ပေါက်ဆက်နဲ့ဒိဋ္ဌိကြီးဖြစ်သွားတယ်လို့ဆိုပါတယ်လူအတွေ့အခေါ်နဲ့လူနှလုံးသားခံစားကြယ်ဆရာမျိုးဟာဒီလိုဖြစ်တတ်တာဟာသိတော့မဆန်းလှပါဘူးဒါပေမဲ့ဓမ္မသမိုင်းကပ္ပသမိုင်းတို့ကဖော်ပြနေတဲ့မဟာစီရင်တော်မူချက်ကြီးတွေဟာအဖဖျားသခင်သာဝင်ပြီးစီရင်ပြီးဆိုရင်တော့ဘယ်သူမှမလွတ်နိုင်ဘူးလွတ်ပြီးရှိတော်ပင်လျှင်ကျေးဇူးတော်တသက်ပဲအပေါ်စုပဲဆိုတဲ့ခံယူချက်ကလေးနဲ့အဲ့ဒီသမိုင်းကိုနောက်ပြန်ကြည့်သူပြုတ်ခဲ့တဲ့ပရိညင်တော်တွေကိုပြန်ကြည့်နှုတ်ကပတ်တော်၌အဖြေရှိ၏ဆိုတာကိုပဲကျွန်တော်ပြောချင်ပါ रे မှန်ပါ रे ကျွန်တော်ပြောခြင်းတည်းဆိုတာကအပို့မဟုတ်အထောက်အထားရှိရှိနဲ့ပြောခြင်းလိုပါဘု து အထောက်အထားလဲဆိုတော့စောစောတုန်းကဒိဋ္ဌိဖြစ်သွားတဲ့ဂျူးကြီးရဲ့အထောက်အထားအဲ့ဒီပုဂ္ဂိုလ်ကြီးဟာဖျားမရှိတော့ယုံသားမကအဲ့ဒီအချိန်မှာပြူတိုင်းကြိုက်တဲ့နှင်းစီကိုင်းလို့ကဘာတစ်ဖွန်းလုံးကဖိတ်ကြိုက်နေတဲ့ပစ္စည်းမဲ့လူတန်းစားတို့ရဲ့ဝါဒအဲ့ဒီခေတ်ကတော့တနည်းအားဖြင့်ရုပ်ဝါဒဘက်ကိုကူးသွားတယ်တဖြည်းဖြည်းနဲ့ရုပ်ကြမ်းဝါဒီကွန်မြူနစ်ဝါဒီကြီးဖြစ်သွားပြီးတော့ကွန်မြူနစ်ဝါဒကြီးကိုသက်ဝင်ယုံကြည်သွားလိုက်တာဟာလေနှစ်ပေါင်းအကြာကြီးဖြစ်သွားပါလေတဲ့နောက်ဆုံးမှသူဖက်တွေထားခဲ့ရတယ်သူဖက်တွေထားခဲ့မိတယ်အဲ့ဒီလူသားကောင်းစားရေးရုပ်ဝါဒကြီးကိုယ်တိုင်ကရောအဟုတ်မှဟုတ်ရဲ့လားဆိုတာကိုတွေးပြက်လောက်အောင်တွေးမိလာပြန်တဲ့အချိန်စာအုပ်တွေကိုရှောက်ဖတ်တယ်စံစာကိုအသေးစိတ်လေ့လာတယ်သစ္စာတရားကိုဆုတောင်းရှာဖွေမိတယ်အဲ့ဒီနီးအဖြစ်ကောင်းကင်ဘုံရှင်အဖဖရာသခင်ဟာသူ့ကိုပြန်ပြီးတော့နောင်တနဲ့ချင်းကပ်ကိုးကွယ်နိုင်တဲ့လူကြီးတယောက်အဖြစ်ပြောင်းလဲသွားစေခဲ့တယ်။ယုံကြည်သူခရိယန်အသင်းတော်ကြီးတစ်ခုမှအိုမင်းရင်ယော်တဲ့အထိပါဝင်ပြီးတော့အလုတ်ကျန်းတွေကိုလုတ်ပေးတယ်။နောက်ဆုံးအဲ့ဒီအသင်းတော်ရိတ်မှပဲဘဝကိုကြည်ကြည်နက်နက်ကြီးမြှုပ်နှံပြီးတော့ဘုံတော်ဝင်စားသွားခဲ့ရတယ်ဆိုတာကိုကြားပူပါတယ်။မိတ်ဆွေအပေါင်းတို့ယောဘဝတ္ထုထဲမှာသားသမီးတွေအကုန်သိရှိသည်မဥစ္စာတွေပြုတ်ပြုတ်ပြုံးပြီးတော့သူ့တကိုယ်လုံးမှလည်းနူရဝဲဆွဲလဲရသခိုးထောင်းပြီးတော့အနှစိမ့်တွေပောက်ခဲ့တဲ့ယောဘကို့အမေပိုက်ထဲမှာလူဖြစ်ရဒါကိုတောင်းမှပြန်ပြီးတော့ကျိန်ဆဲမိတယ်ဆိုတဲ့ယောဘအဲ့ဒီယောဘကြီးတရားအဲ့ဒီလူဒုက္ခဝေဒနာတွေခံစားမိတဲ့အချိန်မှာစိတ်နာမိတာကတော့တက္ကန္ဒတစ်ချိန်တည်းမှာသူဘယ်လိုယဉ်ဖွင့်ဖို့ပြခဲ့သေးတယ်လဲဆိုတဲ့အကြောင်းတွေကိုကျွန်တော်ပြန်ပြီးတော့အမှတ်ရမိပါတယ်ယောဘဝတ္ထုအခန်းကြီး7အငယ်9မှ14ကိုပြန်ကြည့်ပါ။သားမျိုးနှင့်မိုးကောင်းကင်ငှက်တူကိုမေးမြန်းလော။သူတို့သည်ဟောပြောသွန်သင်ကြလိမ့်မည်။မြေကြီးနှင့်ပင်လယ်ငါးတို့ကိုမေးမြန်းလော။သူတို့သည်ပြတ်သား၍ဥပရိသပေးကြလိမ့်မည်။ဤအမှုတို့ကိုထာဝရဘုရားစီရင်တော်မူကြောင်းကိုထိုတိရစ္ဆာန်တကောင်မျှမသိဘဲနေသလော။အသက်ရှင်သောတတ္တဝါအပေါင်းတို့၏ဇီဝအသက်နှင့်လူတတ္တဝါခတ်သိန်းတို့၏ထွက်သက်ဝင်သက်သည်ဖျားသခင်လက်တော်၌ရှိ၏ကတွင်သည်အစာကိုမြည်ဆန်းသကဲ့သို့နားသည်စကားကိုစုံစမ်းသည်မဟုတ်လောအသက်အရွယ်ကြီးသောသူတို့သည်ဉာဏ်ပညာနှင့်ပြည့်စုံကြ၏ဖျားသခင်မူကားဉာဏ်တတ္တိအစွန်းတတ္တိနှင့်ပြည့်စုံတော်မူ၏ပညာတတ္တိကိုပေးနိုင်သောအခွင့်ရှိတော်မူ၏ဖြိုဖျက်တော်မူလျှင်အဘယ်သူမျှတီဆောက်ရသောအခွင့်မရှိလူကိုချုပ်ထားတော်မူလျှင်အဘယ်သူမျှလွတ်ရသောအခွင့်မရှိမေဆွေအပေါင်းတို့အဖအီစီရင်တော်မူခြင်းအကြောင်းတို့ကိုနားလည်နိုင်ပါမှအဖအီဂျေဇုတော်ကိုနားလည်နိုင်လိမ့်မယ်အဲ့ဒီလိုနားလည်နိုင်ပြီဆိုရင်လေအဖဖျားသခင်ကိုဖြစ်စေကယ်တင်ရှင်သခင်ခရစ်တော်ကိုဖြစ်စေနှုတ်ကပတ်တော်ကိုဖြစ်စေပေါ့ပြက်ပြက်သဘောမထားနိုင်ပြက်ချော်ချော်လေဘယ်နည်းနဲ့မှငင်းပယ်နိုင်ခြင်းမရှိတော့ဘဲနဲ့အလိုတော်အတိုင်းရှင်သန်တဲ့လူဘဝကိုခံစားရရှိလာရလိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါလေအခုဆိုရင်အလွန်ရှေးကြတဲ့အချိန်ကာလရဲ့ပရောဖက်ကြီးမိခါမှတဆင့်ငါကြောင့်ဝေဒနာတီခံစားရတဲ့လူတွေရှိတယ်ဆိုတာကိုတိတိပပကြီးကြီးညာလိုက်ပါပြီအထူးသဖြင့်ဒီအချက်သွားပြီးထိနေတာညှိနေတာကတော့နှင်းထုတ်ချင်းခံရတော်သူငါညှင်းဆဲဘူးတော်သူတဲ့ဟုတ်ပါတယ်ဣသရီလာတို့ကိုရည်ညွှန်းနေကြောင်းရှင်းနေအောင်တွေ့ရပါတယ်ဣသရီလာတို့ရဲ့သမိုင်းတလျှောက်ဖြစ်ပုံတွေကတော့ဓမ္မသမိုင်းကပ္ပသမိုင်းတွေမှာပြောမဆုံးပေါင်တောသုံးတောင်ရှိခဲ့ပါပြီမိษွေတို့အားလုံးလည်းဒီအချက်တွေကိုသိပြီးသားပါအချိန်ကုန်ခံပြီးတော့ကျွန်တော်အနေနဲ့ဆက်လက်တင်ပြနေစရာအကြောင်းမရှိတော့ပါဘူးမိษွေယောဘဝတ္ထုမှာပဲစောစောတုန်းကအခန်းကြီးရဲ့အငယ်22ကနေ24ဖော်ပြချက်ကလေးဟာလေအလွန်တရာစိတ်ဝင်စားစရာကောင်းလာပါတယ်မှောင်မိုက်ထဲ၌နည်းနည်းသောအရာတို့ကိုထင်ရှားစေ၍သေခြင်းအရေးကိုအလင်းတဲသို့ထုတ်ဖော်တော်မူ၏တိုင်းနိုင်ငံတို့ကိုချိမြောက်၍တဖန်ဖြစ်စည်းတော်မူ၏တိုင်းနိုင်ငံတို့ကိုကြဲစီခြင်းဟာ၎င်းကျင်းစီခြင်းဟာ၎င်းပြုတော်မူ၏မြေသားတို့တွင်အကြီးလှုပ်သောသူတို့မှညံကိုနှုတ်၍လမ်းမရှိသောတော၌လှဲ့လေစေတော်မူ၏တဲ့ဘယ်နဲ့ရှိစားလို့မေးရတော့မယ်ထင်ပါ रे ကျွန်တော်ရဲ့သင်သိရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာမက်ဂီကတော့အမြဲတမ်းပဲကျေးဇူးတော်ကြောင့်ချမ်းသာရာရပြီးတော့လက်မကြီးတွေတထောင်ထောင်ဖြစ်နေတဲ့မဟာအင်အားကြီးနိုင်ငံကြီးတွေကျန်းစာတော်မြတ်ကိုနဘေးချိတ်ပြီးတော့ခင်တိုင်းကျဲနေတဲ့လူအဖွဲ့အစည်းကြီးတွေအကုန်လုံးကိုသမိုင်းသင်္ကန်းစာများအားမေ့မပြစ်ကြဖို့ရန်အလေးအနက်သတိပေးတိုက်တွန်းလိုက်ပါရစေ။မိခာအနာဂတ်ကျမ်းအခန်းကြီး၄အငယ်9 ခြေဆွန့်သောသူကိုငါကြံကျွင်းစေမည်။အဝေးသို့နှင်ထုတ်ခြင်းကိုခံရသောသူသည်ကြီးမားသောလူမျိုးဖြစ်စေခြင်းကငါစီရင်မည်။ထာဝရဘုရားသည်ဇီးအောင်တောင်ပေါ်မှသူတို့ကိုယခုမှစ၍အစဉ်အမြဲအုပ်ချုပ်စိုးစံတော်မူလိမ့်မည်။အခုအပိုင်းမှခြေဆွန့်တယ်ဆရာဟာ။အိုနာကျိုးကန်းတွေကိုကြည့်ဆိုလိုခြင်းမဟုတ်။တွန့်ဆုတ်ဆုတ်လှုပ်တတ်သောသူတနည်းအားဖြင့်ကြောက်ရွံ့တုန်လှုပ်သောသူတွေကိုလည်းဆိုလိုတယ်လို့ကျွန်တော်ပြောခြင်းပါလေ။ကြံကျွင်းစေမည်တဲ့။တစိတ်တပိုင်းမျှဆိုတဲ့အတိတ်ပဲပါ။ဟုတ်ပါရဲ့။ဣသရေလရဲ့သမိုင်းရှည်ကြီးတဲ့မှာအကျွင်းမဲ့သို့မဟုတ်အာလုံသို့မဟုတ်ယာနှုံးပြေဆိုသလိုဖျားသခင်ကိုကိုးကွယ်မှုမရှိခဲ့ကြသလိုအရေးကြီးတဲ့အချို့အကွေ့အတိုင်းမှာခါပြတ်ပြီးတော့ကြံရစ်သူအုပ်စုကြီးဟာအမြဲတမ်းရှိတတ်တယ်။ကြံကျွင်းသူဆိုတဲ့အစုအဝေးတစုသားလျင်အဖဖျားသခင်တမင်ဖယ်ထုတ်တယ်ပို့ဆောင်ပေးတော်မူလို့ရှိတယ်ဆိုရကိုကျွန်တော်တို့သတိရကြဖို့လိုပါ रे ဧဂုတ်ထုရဲ့ကျွံဘဝကလွတ်မြောက်လာကြသူတွေအဖဖျားသခင်ကိုပုံကန်ကြခြင်းတို့အတွေ့စစ်တိုက်နိုင်တဲ့မျိုးဆက်ကြီးတစ်ခုလုံးနှစ်40ကြာအောင်တောထဲမှာလှဲ့လေပြီးတော့အသက်ဆုံးရှုံးကြရရတယ်ကြံကျွင်းသောသူတို့ကိုသာလျှင်ခါနန်ကိုဝင်ခွင့်ပြုကြတယ်အဲ့ဒီအတိုင်းပဲပရောဖက်ကြီးအေလိယခေတ်မှာအာဟပ်နဲ့ယေဇဗေလဘယင်မိဖုရားတို့ကိုးကွယ်ကြတဲ့ပရောဖက်အတုအယောင်တွင်နဲ့အေလိယာဟာကရမီလာဆိုတဲ့တောင်ပေါ်ဒေသမှာစစ်ခင်းခဲ့တယ်။အေလိယာတယောက်အနေနဲ့သူ့ဘက်မှာတခြားဣသရေလလူမျိုးတယောက်မှမရှိဘူးဆိုပြီးတော့အကြိမ်ကြိမ်ကြုံကြုံပြီးတော့អော်တယ်။တကယ်တကယ်တော့သူ့ဘက်မှာယက်တီနေတဲ့ဘုရားသခင်ကိုယုံကြည်သူ9000ကိုအဖဘုရားသခင်ဟာခြံချွင်းပေးထားတယ်။ဒါကိုလေကြံကျွင်းသောအစိတ်အပိုင်းအဖြစ်ကျွန်တော်ရှုမြင်ရခြင်းပင်လင်ဖြစ်ပါတယ်။ဟုတ်ပါတယ်ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး19ထဲမှာဒီအချက်တွေကိုပြန်ပြီးတော့ရှင်းလင်းပြသစွာကျွန်တော်တွေ့မြင်ရပါတယ်အဲ့ဒီအတိုင်းမယိုးမဆွဲပါပဲအာရှုရိဘာဘူးလုံတို့ရဲ့ကျွံဘဝကလွတ်မြောက်လာခြင်းမှလေအများစုတို့ဟာကဘာမကြီးအနှံ့နှံ့ပြားသွားခဲ့ရပြီးတော့အနည်းငယ်သောကြံကျွင်းသူလူတစုသားဖြင့်တိုင်းပြည်ကိုပြန်လည်ထူထောင်နိုင်ခဲ့တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်ဒါဟာလေအကြံအကျွင်းလို့ဆိုရမှာပါပဲမိတ်ဆွေတို့တရှိအပေါင်းတို့ဒီအချက်နဲ့ပတ်သက်ပြီးတော့ယေရမိအနာဂတ်ကျမ်းအခန်းကြီး50ရဲ့အငယ်20မှာအခုလိုကျွန်တော်တို့တွေ့နိုင်ပါ रे ထိုကာလအခါဣသရေလအပြစ်ကိုစစ်ကြောတော်လဲအပြစ်မပေါ်ရယူဒဒုစရိုက်တို့ကိုရှာ၍မတွေ့ရငါချန်ထားသောသူတို့၏အပြစ်ကိုငါဖြေရှင်းမည်ဟုထာဝရဘုရားမိန့်တော်မူ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကောင်းကင်ဘုံကိုပြန်လဲတက်ကြွလို့အသင်းတော်ကိုစတင်တည်ထောင်ခြင်းမှာကိုတမန်တော်ကြီးဆက်တပါးနဲ့အတူလက်တဆုပ်စားသောယုံကြည်သူကလေးတချို့ကနေပြီးတော့တပတ်အတွင်းယုံကြည်သူတွေထောင်ချီပြီးတော့ဝိညာဉ်တော်ကိုခံယူခဲ့ကြတယ်။အသင်းတော်ကိုတိဆောက်ပေးခဲ့ကြတယ်။ဒါဟာကြံကျွင်းသောအစိတ်အပိုင်းကလေးတစ်ခုပဲဖြစ်တယ်လို့ကျွန်တော်ပြောကြရအောင်မှာပါ။အဲ့ဒီအမြင်နဲ့သာစိစိတွေ့ကြည့်။ဒီကနေ့အသင်းတော်တွေမှာယုံကြည်သူလူဦးရေတွေဟာအများကြီးတိုးလာတယ်တိုးလာတယ်ဆိုတိုင်းစစ်မှန်သောယုံကြည်သူရဲ့လို့အကျွင်းအကြံလူပဲများတို့ဒီမဟုတ်တစိတ်တဒေသကြည်ပဲများဖြစ်နေလားမလားဖြစ်နေလေမလားဆိုပြီးတော့စဉ်းစားเสียရရှိပါတယ်။တစ်ချိန်တည်းမှာအသင်းတော်တွေညံ့လို့ဖြင်းလို့တကားကောင်းကောင်းမဖွင့်လို့အသင်းတော်ကိုရောက်မလာနိုင်သောယုံကြည်သူတွေပြင်ပလောကသားတွေအပြစ်ရှိနေကြတဲ့လူတွေလို့ကျွန်တော်ကယမ်းပြီးတော့ချိုးချိုးနှိမ့်နှိမ့်ပြောလို့ရနိုင်မှာလား။ပမာတရားတော်နဲ့အညီကြည့်နိုင်ရင်အဲ့ဒီအထက်မှာလေကြံကျွင်းစီမိသူများမြောက်များစွာရှိနိုင်တယ်ဆရာကိုကျွန်တော်စဉ်းစားမိဖို့လိုပါ रे တနည်းအားဖြင့်ကျွန်တော်ဆိုလိုတာကတော့နှုတ်ကပတ်တော်မှာမကြာခဏဖော်ပြလေရှိတဲ့ကြံကျွင်းသူများလို့ဆိုတဲ့ remnant ဆိုတဲ့ဝေါ်ဟာရကိုဘယ်နည်းနဲ့မှကျွန်တော်ဟာပေါ့သေးသေးတွက်ဆလို့မရနိုင်တဲ့အကြောင်းလေးစားစွာတင်ပြလိုခြင်းပါမိခာအနာဂတိကျမ်းအခန်းကြီး၄အငယ်၈အိုးအေဒါလင့်စဉ်ဇီးအောင်တို့သမီးနေရာကုန်သင်သည်အစိုးရလိမ့်မည်အရင်တည်သောအာဏာတည်ပြန်လိမ့်မည်နိုင်ငံတော်သည်ယေရုရှလင်သို့သမီးလက်သို့တဖန်ရောက်လိမ့်မည်အေဒါလင့်စဉ်နှင့် O Tower of the Flock လို့ဖော်ပြထားပါ रे O ငါသူစု O ငါလူမျိုးတော်ရဲ့ကင်းမြှော်စဉ်ဆိုပြီးတော့သိမ်မွေ့နူးညံ့စွာဖော်ပြပေးလိုက်ခြင်းပါပြီးတော့မှတခါဆက်လက်ပြီးတော့ချိုသာစွာပင်ပြောလိုက်ပြန်ပါ रे စီုံတို့သမီးနေရာကုန်တဲ့တနည်းဆိုရရင်ဒီအသံပလန်ဟာကောင်းကြီးပေးမယ်အသံပေါ်အဖဖျားသခင်ယေရှုကယုနာတော်ကိုတလှည့်ခံစားကြရပြန်အောင်တော်မယ်ဆိုတဲ့အချက်ကိုအချက်ပြလိုက်တဲ့အသံတော်ပါဟုတ်ပါတယ် ဒါဝိဒ်ရှောလမုန်စတဲ့ဧကရစ်ဘုရင်များလွှမ်းမိုးခဲ့သောနှစ်များတည်းမကများစွာကြီးပွားတိုးတက်မှုအစပေါင်းမရှင်းနိုင်အောင်ကြီးပွားတိုးတက်တဲ့ဣသရေလသမိုင်းသစ်ဖြစ်ရလိမ့်မယ်။ကယ်တင်ရှင်မေရှိယဖြစ်တဲ့ခရစ်တော်ကိုယ်တော်တိုင်ပြန်လည်ဆူဆံမဲ့နိုင်ငံတော်သစ်ဖြစ်တယ်။ကောင်းကင်သစ်မြေကြီးသစ်ဖြစ်ပါတယ်။အနာဂတ်မြင်ကွင်းကြီးကြီးဖြစ်ပါတယ်။သူနှင့်သူသာလှုပ်ပိုင်ခွင့်ရှိ၍သူပေးမှသာကိုရယူနိုင်တယ်။သူဖြတ်ရင်လည်းပြည့်ရတဲ့ဘဝသားကျွန်တော်တို့ဘာလုပ်ကြမလဲ။မိခာအနာဂတ်ကျမ်းကတော့အဖအီးဘုံတကူနဲ့အာနုဘော်တော်ကြီးမြတ်ခြင်းအကြောင်းကိုနှုတ်ကပတ်တော်မှတဆင့်အကျွင့်မဲ့ဖော်ပြပေးလျက်ရှိနေကြောင်းပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်သမားကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာနာဂတ်တိကျမ်းအခန်းကြီး၄အခန်းငယ်၉ခါနေအခန်းငယ်၃အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်